မြောက်ကိုရီးယားဆိုရကသိမချခင်ကပဲမစ်ဆိုင်နည်းပညာအစစ်မြေဆောင်ရွက်ခဲ့နိုင်ခဲ့တာတွေဟာကွန်မြူနီမြောက်ကိုရီးယားကိုဂျပန်နိုင်ငံနဲ့နှစ်20ကြာလက်နက်ပိုင်ဆိုင်မှုရှင်ပြိုင်နေတာတွေမှာရှေ့ကိုရောက်သွားစေတယ်လို့စစ်ဘက်ဆိုင်ရာရင်းမြစ်တွေကိုကိုးကားပြီးတော့ရိုက်တာသတင်းကဖော်ပြပါရယ်အမေရိကန်ရဲ့အကူအညီမပါပဲမြောက်ကိုရီးယားရဲ့မစ်ဆိုင်တို့ကြီးတိုက်ခိုက်မှုတွေကိုကာကွယ်နိုင်မှာမလားဆိုတဲ့စိုးရိမ်မှုတွေဂျပန်ဆိုရအရာရှိတွေကမှဖြစ်လာစေတယ်လို့လည်းဆိုပါရယ်ဂျပန်ဒေါင်းကွေးဒုံစနစ်နဲ့ခုခံကာကွယ်နိုင်တဲ့အတိုင်းအတာကိုကျော်လွန်နိုင်တဲ့အခြေအနေအထိမြောက်ကိုရီးယားရဲ့နျူကလ িয়ার နည်းပညာတွေအလင်းမြန်တိုးတက်လာနေတဲ့အကြောင်းဂျပန်စစ်တပ်တမှုတူကပြောပါရယ်1998ခုနှစ်ကဂျပန်ပိုင်နက်ထဲအထိတစ်စိတ်တစ်ပိုင်းရောက်ခဲ့တဲ့အစစ်နှစ်ဆင့်ပစ်လို့ရတဲ့ rocket ဒုံးကြီးကိုမြောက်ကိုရီးယားကပစ်လွတ်ခဲ့ပြီးတဲ့နောက်သိမ့်မချခင်မှာပဲဒီနှစ်နိုင်ငံအကြားလက်နက်ပိုင်ဆိုင်မှုတွေမှာရှင်ပြိုင်တာတွေဖြစ်လာတာပါဒီနှစ်တစ်နှစ်ထဲမှာကိုပဲမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပစ်လွတ်မှုအကြိမ်20ကျော်လုပ်ခဲ့ပြီးတော့ဒီအထက်မှာပြီးခဲ့တဲ့လတုန်းကဂျပန်ပင်လယ်ထဲကိုတာလက်ပစ်မစ်ဆိုင်းဒုံးကျည်3စင်းပစ်လွတ်စမ်းသပ်တာလည်းပါဝင်ဖြစ်ပါတယ်။ဂျပန်ဟာသူ့ရဲ့စစ်သင်္ဘောတချို့မှာရေဒါစနစ်နဲ့ထိန်းချုပ်တဲ့မြေပြင်ကနေဝင်ရင်ပစ်ဒုံးကျည်တွေကိုတံပြန်ပစ်ချနိုင်တဲ့စနစ်တပ်ဆင်ဖို့စူးစမ်းနေပေမဲ့အပြီးတက်နိုင်ဖို့ကတော့နှစ်အတော်ကြာနိုင်သေးတယ်လို့လေလာသုံးသပ်သူတွေကပြောပါရရှင်။